မင်္ဂလာပါလွန်ခဲ့တဲ့နှစ်ပတ်ကအမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်အတွင်းလူမဲအမျိုးသားဂျော့ချ်ဖလိုက်တေဆုံးသွားတဲ့အတွက်တရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေသလိုဒီဆန္ဒပြပွဲတွေကြောင့်ဘာတွေပြောင်းလဲသွားသလဲဆိုတာနဲ့အကျိုးဆက်တွေအကြောင်းမျက်ခြေမပြတ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းအက်ဒီတာဦးကျော်စန္တာကိုဆက်သွယ်မေးမြန်းထားပါရစေ။မင်္ဂလာပါအင်ကယ်
။မင်္ဂလာပါကုညာ
။ဒီဘက်တွင်စနေနေ့ကအကြီးဆုံးဆန္ဒပြပွဲတွေမှာအေးအေးကျန်ကျန်ဖြစ်လာတာကိုတွေ့ရပါတယ်။ဘလို့အကြောင်းတွေကြောင့်လဲအင်ကေ
ဆနာပြရဲ့သူတွေကိုအနာပိုင်းတွေဘက်ကတုံ့ပြန်တဲ့နေရာမှာလိုက်ကြောမှုတွေညင်သာမှုတွေရှိရလို့အဓိကပြောပါလိမ့်မယ်အဲ့ဒီအပြင်ဆနာပြသူတွေလိုလားနေရဟူအဓိကတာဝန်ရှိတဲ့ရဲအရာရှိ၄ယောက်ကိုပြစ်ဒဏ်တွေတိုးမြှင့်လိုက်တာနောက်ပိုင်းမှာနယူးယောက်ဘာဖလိုမှာဟိုနေရာအသက်ကြီးတဲ့ပုဂ္ဂိုလ်တဲကိုတွန်းလိုက်တဲ့ကိစ္စအဲ့ဒီလူတွေကအရေးယူရလောက်လာတဲ့ကိစ္စကိုလည်းပဲဆနာပြသမားတွေအတော်သိရှင်းနှမှုရပါလိမ့်မယ်တခါနယူးယောက်တို့ဘာလို့မှဆွေးနေပဲဒီလုံလုံရေးတပ်ဖွဲ့တွေချထားတဲ့ဟာကိုသူတို့ကပြန်ပြီးတော့ယူသိမ်းဖို့သမ္မတကပြောပါတယ်အရင်တပ်ဖွဲ့ချထားတဲ့ဟာကိုနောက်ပြီးတော့အဲ့ Infuor နားမှာပဲရှိတဲ့နေရာတစ်ခုကိုလည်းဒီလှုံ့ဆော်မှုကိုဂုဏ်ပြုသောအချင်း Black Lives Matter ဆိုပြီးတော့ Plaza နာမည်ပေးခဲ့နေရာရအနာဘာယူဘက်ကလိုက်လျောမှုတွေပြက်လာတဲ့အတွက်ကြောင့်ဒါဟာဒီတဲ့သဘောလို့တွေးရပါတယ်စုပူတဲ့ယူရင်းဆံမှုစိတ်မရှိတော့ဘူးဒါပေမဲ့ဆမပြပွဲတွေကတော့ဆက်လက်ရှိနေသေးပါပဲခင်ဗျာ
ဟုတ်ကဲ့ပါဒါနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတချို့တွေ့ရတာပေါ့နော်တာဝန်ရှိတဲ့ရဲတွေကိုတရားစွဲထားခဲ့တာမျိုးပေါ့ဒီပြုပြင်ပြောင်းလဲမှုတွေရေရှည်ခံအောင်ဘာတွေဆက်ပြီးလှုပ်ဆောင်နေတာရှိပါသလဲခင်ဗျာ
အခုလောလောဆယ်မှာတော့အောက်လွတ်တော်ကဒီမိုကရက်ကုစားမြို့သမီးသူနာမည်ကကန်ဘတ်သူက Black Caucus ကိုခေါ်တဲ့လူမဲကုစားလေများအဖွဲ့ရဲ့ဥပဒေဖြစ်ပါတယ်သူကနေပြီးတော့ရဲလုံထုံးလုံးကြီးကိုပြုပြင်ရေးဥပဒေကြမ်းတရားကိုတင်သွင်းဖို့ရေးဆွဲနေပါလေအဲ့ဒါဒီတော်စုရဲ့ကွန်ဂရက်ဆုတော်မှာတင်သွင်းမဲ့ဟာဆိုတော့တော်လေးဖြောက်တဲ့ဥပဒေဖြစ်ပါလေအဲ့ဒီကိစ္စမှာသူကဘာကိုထည့်သွင်းကျင်တယ်လဲဆိုလို့ရှိရင်ရဲတွေဟာဒီကိစ္စမှာနှင်းနှင်းကန်ကြဲတဲ့အခါမှာလွန်ကျော်မှုရှိရင်တောင်းဝန်ခံမှုရှိရမယ် accountability ကိုသူကအဓိက focus လုပ်မယ်နမူနာတစ်ခုအနေနဲ့ချုပ်ခိုးလို့ခေါ်တဲ့ level ကိုညှိပြီးဖန်တာမျိုးမလုပ်ရဘူးဆိုတာမျိုးကိုတိတိကျကျဆိုကန့်တ်ပါလိမ့်မယ်အဲ့မှာနောက်ဒါပြင်အခြားအရေးကြီးတဲ့ကိစ္စတွေလည်းတိုးချဲ့ပြီးတော့လုပ်သွားမယ်လို့ဒီမျိုးစင်ရဒီကနေ့မှာပဲသတင်းထုတ်တင်တဲ့သူစုမင်းများကလည်းပြောနေတာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲ့ဒီလိုဒန်းတူညီညွတ်ရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာပေါ့နော်ဒီဟာကဒီလိုမျိုးဖြစ်သွားတဲ့အတွက်နောင်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်ဘယ်လိုတက်ရောက်နိုင်ကြေတွေများရှိပါအောင်မလဲခင်ဗျာ
အများကြီးတက်ရောက်နိုင်မယ်လို့ထင်ပါတယ်အစကတော့ဒီသမ္မတရွေးကောက်ပွဲမှာဒီလက်ရှိအဆိုရသူသဖြင့်သမ္မတဒေါ်နယ်ထရမ့်ရဲ့COVID-19 ကိုကင်ကွယ်တာအစပေါ်လေသူအလွယ်လွယ်အမှန်မှပြောတာ၄ပါးလေးနဲ့ပတ်သက်ပြီးသူ့ကိုတော်လေးထိုးနှက်နေရပါတယ်ဆိုတော့နိုင်ငံရေးဆိုတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့သူကင်ကွယ်တာကိုလည်းပဲသူ့ကိုထိုးနှက်စရာပြောစရာတွေအများကြီးဖြစ်လာပါတယ်သူသဖြင့်ဒီ American စစ်တပ်အပိုင်းပိုင်းကဆိုလို့ရှိရင်ကောက်ွယ်ရေးဝန်ကြီးဟာအစကောက်ွယ်ဝန်ကြီးအဟောင်းတွေရောဒါကဘူဂျူတီဟောင်းတွေရောဒီလိုကမဖြစ်တင်ကြကိစ္စလို့ပြောပါရဲအခုနောက်ဆုံးပြောတာရဲ့ပုဂ္ဂိုလ်ကတော့ကိုရင်ပါဝါဖြစ်ပါရဲသူကတကယ်တမ်း Republican Party ရဲ့ဝန်ကြီးချုပ်ဖြစ်ခဲ့ပြီမဲ့အစိုးရရဲ့ဝန်ကြီးချုပ်ဖြစ်ခဲ့ပြီမဲ့အခုခါမှာ Democrat သမ္မတလောက်ဖြစ်တဲ့ Joe Biden ကိုသူကထောက်ခံမယ်လို့တော့မှပြောသွားရဲဆိုတော့နိုင်ငံရေးမှာလည်းပဲအများကြီးအကျိုးပေးမှုရှိလာလိမ့်မယ်လို့ထင်ရပါရဲခင်ဗျာ
ဒါကတော့ဆန္ဒပြပွဲနောက်ဆုံးအချိန်နေနဲ့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကြမ်းနဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲအပေါ်တက်ရောက်နိုင်ကြေတွေကိုမေးမြန်းခဲ့တာပါဖြေကြားပေးခဲ့တဲ့အက်ဒီတာဦးကျော်စန္တာကိုလည်းကျေးဇူးတင်ပါတယ်
ကျေးဇူးပါခင်ဗျာ
ကျွန်တော်ငိမ့်ချမ်းပါ